မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာဆိုရင်6သိန်းနဲ့3တောင်ရှိသွားပြီလို့ကုလသမဂ္ဂကမနေ့ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေအတွက်နိုင်ငံတကာအလှူရှင်တွေထံကနေအလှူငွေတွေထည့်ဝင်ကြဖို့တနင်္လာနေ့ကကတိပြုခဲ့ကြပေမဲ့ဒီအလှူငွေပမာဏဟာရည်မှန်းထားသလောက်မရပဲရန်မုံငွေတွေဆက်ပြီးတော့လိုအပ်နေသေးကြောင်း IOM ကပြောကြားပါတယ်ဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ6သိန်းကျော်သွားပြီလို့နိုင်ငံတကာဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ
် In the latest count our folks there are saying 603,000 refugees have arrived in Cox's Bazar.
နောက်ထပ်ရရှိတဲ့အချက်အလက်တွေကအောက်ကလနောက်ပိုင်းကဆလို့ရိုဟင်ဂျာဒုက္ခသည်6သိန်း3000 Cox's Bazar မှာရောက်ရှိနေပါတယ်အရင်ကတည်းကရောက်ရှိနေပြီးခိုးလုံနေထိုင်စရာတွေထောက်ပံ့ထားတဲ့ဒုက္ခသည်က2သိန်းရှိပါတယ်
။ရိုဟင်ဂျာဒုက္ခသည်အကြက်တဲပေါ်အကူအညီပေးနိုင်မှုတွေရန်ပုံငွေထောက်ပံ့ရေးခရီးပြုတဲ့တနင်္လာနေ့ကညီလာခံမှာနိုင်ငံတကာအလှရှင်တွေကဒေါ်လာ335သန်းပေးဖို့ခရီးကဝတ်တွေပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ငွေပမာဏဟာကုလသမဂ္ဂကမျှော်မှန်းထားတဲ့အတိုင်းတာကိုတော့မပြည့်မီသေးဘူးလို့ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကပြောပါတယ်
Without these vital funds, humanitarian agencies will not be able to continue to provide protection and life-saving aid to one of the most vulnerable groups in the world.
အခုလိုမရှိမဖြစ်လိုအပ်တဲ့ရမုံငွေတွေဒါမရရင်လူသားချင်းစာနာမှုအထောက်အကူပေးရေးအေဂျင်စီတွေအနေနဲ့ဒုက္ခသည်တွေကိုဆက်ပြီးတော့အသက်ကယ်ဆယ်ရေးအကာအကွယ်ပေးရေးလုပ်ငန်းတွေလုပ်ပေးနိုင်မှာမဟုတ်ပါဘူး။ရမုံငွေတွေထက်ဝင်ဖို့ကတိပြုကြတာကိုကျွန်တော်တို့ကြိုဆိုပါတယ်။ဒါပေမဲ့ဒီရမုံငွေတွေထက်ဝင်ရေးကတိပြုခဲ့တဲ့အခမ်းအနားကြီးပြီးဆုံးသွားတာဟာရန်ပုံငွေရရှိရေးကြိုးပမ်းမှုအဆုံးသတ်လိုက်ခြင်းမဟုတ်ပါဘူး။ရရှိတဲ့ငွေတွေဟာကျွန်တော်တို့မျှော်လင့်ထားသလောက်မရသေးပါဘူး။ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အစားအစာ၊ကျန်းမာရေးဆောင်ရှားမှုနဲ့နေထိုင်စရာလိုအပ်ချက်တွေကရှော့တွက်လို့မရပါဘူး
။လိုအပ်နေသေးတဲ့ရန်ပုံငွေပမာဏနဲ့ IOM အဖွဲ့ကလက်တလောလှုပ်ဆောင်နေတဲ့ဆောင်ရွက်ချက်အခြေအနေတွေကိုသူကအခုလိုဆက်ပြီးတော့ပြောပြပါတယ
်။ We understand that our number is the same $120 million out of the $434 million total
ကျွန်တော်တို့နားလည်ထားသလောက်ကတော့လိုအပ်နေတဲ့ရန်ပုံငွေပမာဏ434တန်းရှိတဲ့အနေနဲ့ဒေါ်လာတန်း120လိုအပ်နေဆဲဖြစ်ပါတယ်။ IOM အဖွဲ့အနေနဲ့လည်းလုတ်ကင်ဆောင်ရွက်ဖို့လိုအပ်တဲ့ငွေဒေါ်လာတန်း120တဲကတန်း20ကိုတခြားအဖွဲ့တွေထံကနေရယူပြီးသုံးစွဲနေရပါတယ်
။ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအေဂျင်စီ IOM ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cossack ဘဇားမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တကူရေးတန်ရှင်းမှုအသုံးဆောင်နေပါတဲ့အဲ့ဒီထောင်ပေါင်းများစွာကိုဖြန့်ဝေပေးနေတယ်လို့ IOM အဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။အဲ့ဒီအထောက်ပံ့ပစ္စည်းတွေကိုရိုဟင်ဂျာဒုက္ခသည်တွေကအမျိုးသမီးတွေနဲ့ကလေးတွေအတွက်ဖြန့်ဝေပေးနေတာဖြစ်ပြီးတော့သူတို့နေနေရတဲ့ဖြစ်တယ်လို့ဆောက်လုပ်ထားတဲ့တဲအိမ်တွေမှာတကူရီတန်ရှင်းမှုရှိဖို့အထူးလိုအပ်နေတဲ့အကြောင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။ဒီအကူအညီတွေကိုကုလသမဂ္ဂဗဟိုအရေးပေါ်ဆောင်ရွက်ရေးရန်ပုံငွေအဖွဲ့ UN Central Emergency Response Fund ကနေထောက်ပံ့ပေးတယ်လို့ဆိုပါတယ်။ဒီတောင်းတွင်းမှာပဲဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအဆတ်ဒူဆမာခန်ဟာမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့မြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေအပါအဝင်ထိပ်တန်းတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်စီစစ်ခေါ်ယူရေးကိစ္စကိုဆွေးနွေးနေကြပါတယ်ခင်ဗျာ